ซีเรียပြည်သူတွေအပေါ်သမ္မတဘာရှာအယ်အာဆတ်ကဓာတ်လူလက်နက်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လို့ဆိုပြီးအမေရိကန်အစိုးရကဆီးရီးယားအစိုးရအပေါ်ပိတ်ဆို့တန်းခတ်မှုပေါင်း290ကျော်ချမှတ်လိုက်ပါတယ်။ဆီးရီးယားတိုက်ပံလေလာရေးနဲ့သုတေသနဌာနကဝန်ထမ်းပေါင်း291ယောက်အပေါ်ချမှတ်လိုက်ကြောင်းအမေရိကန်ဗန္ဒာရေးဝန်ကြီးစတီဗန်မနူရှင်ကတင်းတင်းလာနေမှာကြေညာခဲ့ပါတယ်။အဲ့ဒီဌာနကနေဓာတ်လက်နက်တွေထုတ်လုပ်နေတယ်လို့အမေရိကန်အစိုးရကပြောပါတယ်။ဒါကစရင်နဲ့ထိုက်လိုက်သူတချို့ဟာဓာတ်လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလွန်ခဲ့တဲ့9နှစ်ကျော်တည်းကလုပ်နေကြသူတွေဖြစ်တယ်လို့အင်မီရော်မှာလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးမနူရှင်ကပြောကြားခဲ့ပါတယ်။ဓာတ်လက်နက်အသုံးပြုမှုတားမြစ်ထားတဲ့ကုလသမဂ္ဂလွန်ကြိုရေးကောင်စီဆုံးဖြတ်ချက်ကိုရရဲတင်းချိုးဖောက်ခဲ့တဲ့အာဆတ်အစိုးရနဲ့သူ့ကိုကူညီထောက်ခံနေသူတွေအပေါ်တိုက်ရိုက်ပစ်မှတ်ထားဖိတ်ဆို့ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။ဖိတ်ဆို့တန်ခတ်ခံရသူတွေရဲ့ပိုင်ဆိုင်မှုတွေကိုအရွှေ့အပြောင်းမလုပ်နိုင်အောင်အမေရိကန်ဘဏ်တွေကိုအစိုးရကအမိန့်ထုတ်ခဲ့တယ်လို့အဲ့ဒီသူတွေကိုအမေရိကန်ကုမ္ပဏီတွေစီးပွားရေးလုပ်ကိုင်မှုကိုတားမြစ်ခဲ့ပါတယ်။အခုတန်ခတ်လိုက်သူတွေဟာပညာတတ်တွေဖြစ်ကြပြီးတော့ဆီးရီးယားနိုင်ငံပြင်ပကိုသွားနိုင်ကြသူတွေဖြစ်ကြတယ်။နိုင်ငံသားမှာသူတို့ပိုင်ဆိုင်မှုတွေမရှိရင်တော့မှနိုင်ငံတကာဗန်နာရေးစနစ်တွေကိုအသုံးပြုနိုင်ကြသူတွေဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားနိုင်ငံခံရှိခုံးမြို့ကခလင်းငယ်တွေအပါအဝင်90တိုက်ဆုံးခဲ့ရတဲ့ဓာတ်လက်နက်နဲ့တိုက်ခိုက်မှုအပေါ်ထရမ့်အစိုးရကအခုနောက်ဆုံးအရေးယူမှုလည်းဖြစ်ပါတယ်။